အပြည်ပြည်ဆိုင်ရာညီညွတ်ရေးနေ့အထိမ်းအမှတ်ချီတက်ဆန္ဒပြပွဲတစ်ရက်ကိုရန်ကုန်မြို့မှာတက်ကြွလှုပ်ရှားသူတွေကစုဝေးပြုလုပ်ခဲ့ကြတာပါ။ရန်ကုန်တိုင်းရဲမှုကတော့ခွင့်ပြုချက်မရဘဲဆန္ဒပြတာကြောင့်မလို့ဥဆောင်စီစဉ်သူတွေကိုတရားစွဲသွားမယ်လို့ပြောပါတယ်။ဆန္ဒပြပွဲစတင်ချိန်မြို့ရင်းမှာလူ300ဝန်းကျင်လောက်ပဲရှိပေမဲ့နောက်ပိုင်းဒေသခံပြည်သူတွေပါပူးပေါင်းပါဝင်လာတာကြောင့်မလို့ဆန္ဒပြသူထောင်ခံအထိရှိလာပါတယ်။ဆန္ဒပြမှုကိုတော့ကချင် network နောက်ပန်းရဲလန်း generation wave စတဲ့အဖွဲ့အစည်းတွေကစူးစီးပြုလုပ်ခဲ့ကြတာလို့သိရပါတယ်။ဆန္ဒပြသူတွေဟာရန်ကုန်မြို့တဝမ်းချီတက်လှည့်လှည့်ပြီးတော့ညနေပိုင်း၄နာရီလောက်မှာတော့ပြည်လန်းအင်းလားကံပေါင်းနာဂာဒီငင်းချရေးကြောက်တိုင်စိုက်ထူခဲ့ကြပါတယ်။ဒီနောက်ငင်းချင်းချင်းချင်းနဲ့ပဲလူစုခွဲခဲ့ကြတာပါ။ဒီနောက်ဆုံးအချိန်နဲ့ပတ်သက်လို့တော့ရန်ကုန်မြို့ကကျမတို့ရဲ့ VUE သတင်းတော်ကိုသူရဆိုးကိုကိုသားညိုကဆက်သွယ်မြင့်မြတ်ထားပါတယ်ရှင်။
ကိုသူရဆိုးရီဒီကနေ့ဒီရန်ကုန်မြို့မှာပြည်ပဆိုင်ရာငင်းငယ်ရင်းနေချီတက်ဆန္ဒပြပွဲလုပ်တယ်လုပ်ပြီးတဲ့နောက်ပိုင်းမှာဆန္ဒပြသူခေါင်းဆောင်ချို့ဖမ်းတဲ့စီးရယ်ဆိုကျွန်တော်တို့ကြားနေရလို့ပါအချိန်နေဒီဘာများကြားမိလဲခင်ဗျဟု
တ်ကဲ့ဒီနေ့ဆန္ဒထုတ်ဖော်ပွဲပြီးတော့ဒီ6နာရီလောက်မှာကျွန်တော်တို့လည်းကြားလို့အဲ့ဒီကခေါင်းဆောင်ကြားဆိုတဲ့ကိုမိုးတွေကျွန်တော်ဖုန်းဆက်ပါတယ်ဖုန်းဆက်တဲ့အခါကျတော့သူပြောတာသူ့ကိုထောက်လိုင်းဖွဲလက်ကိုလာဆွဲတယ်ပေါ့နော်လာဆွဲတဲ့အခါကျတော့သူကဒီလိုမလုပ်ပါနဲ့ပေါ့နော်အေးချမ်းလုပ်ပါလို့ပြောတယ်ပြောပြီးတော့သူတို့အဲ့ဒါကားနဲ့ထွက်သွားတယ်ပေါ့နော်ထွက်ပြေးသွားတယ်ပေါ့သူတို့နောက်ကတော့ရှောက်လိုက်နေပေါ့
ဟုတ်ကဲ့ဖမ်းတာစီးတာရောကြားမိလားခင်ဗျအ
ဲ့ဒီနောက်ပိုင်းတော့ဖုန်းဆက်လို့မရတော့သူတို့ဖုန်းတွေကပိတ်ထားတယ်လို့ပြောတယ်ဒါပေမဲ့သူတို့တဲမှာခေါင်းဆောင်တယောက်ဖြစ်တဲ့ဒီကိုနေမျိုးစင်ကျွန်တော်ဆက်တယ်ကဒီကြီးခဲ့တဲ့ခေါင်းနောက်ကတစ်ခါဆက်တဲ့ခါကတော့ကိုနေမျိုးစင်သူ့ချီကဘာမှမလာသေးဘူးပေါ့နော်သူလည်းလာဖမ်းလို့ချင်အရှင်မင်းဖြစ်အောင်ဆိုပြီးတော့ပြင်သားတယ်လို့ပြောပါတယ
်ဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲတရားလုပ်တယ်လို့ကြားပါတယ်ခင်ဗျဘာမှလုပ်တာလဲဘာလို့ပြောလဲ
ဒီနေ့ကျွန်တော်တို့ဒီငင်းငင်းကြောက်တိုင်ဆိုင်နေတဲ့အချိန်မှာပဲဒီ၄နိုင်ခွဲလောက်မှာပဲအရင်ကတိုင်းဒီလွတ်တော်ရုံမှာရဲမွေးမြင့်ထွေကောင်းဆောင်မြေတရင်းစာရှင်းလင်းပွဲလုပ်ပါတယ်ခင်ဗျအဲ့ဒီတရင်းစာရှင်းလင်းပွဲမှာရဲမွေးမြင့်ထွေပြောတာကဒီဆန္ဒပြတဲ့လူတွေပုံမှန်ဆက်ရှင်းနဲ့ဒီမျိုးနယ်ဆယ်မျိုးနယ်ကနေတရားဆွဲမယ်လို့ပြောပါတယ်ခင်ဗျဒါသူရှင်းပြတော့အမြင့်ဆုံးထောင်ဒဏ်တစ်နှစ်နဲ့ဒီငွေဒဏ်၃000ချခံနိုင်တယ်လို့ပြောပါတယ်ခင်ဗ
ျဆန္ဒပြပွဲတဲမှာရောဆန္ဒပြမှုတွေဖြစ်တဲ့ခါမှာရောလုံခြုံရေးဒီအရာရှိတဲ့လုံခြုံရေးတာဝန်ရှိသူတွေနဲ့ရောထိတ်တိုက်ဖြစ်တာမျိုးတွေပါဖြစ်ခဲ့ရှိခဲ့သလားဆန္ဒပြစင်မှာ
တာမွေဝိုင်းနားမှာရောအဲ့ဒီကမျိုးနယ်မှုကတော့ဒီထက်တာတာပေါ့နော်ဒီထက်တာတဲ့ခါကျတော့ဒီဆန္ဒပြခေါင်းဆောင်တယောက်ကတော့သူကရှင်းပြတယ်ပေါ့သူတို့ခွင့်ပြုချက်တင်တဲ့ခါကျတော့ခွင့်ပြုချက်မရဘူးပေါ့မရဘယ်တော့ဟိုမှာတိုက်ပွဲတွေဖြစ်နေတော့သူတို့လိလိရှုမထားနိုင်ဘူးပေါ့တော့ဒီတော့သူတို့ဒါကိုဆက်ပြီးတော့သွားခွင့်ပြုပါတော့ပြီးမှသူတို့ဥပဒေကြောင့်ရရေးကြည့်မယ်ဆိုရင်လည်းယူပါစေသူတို့ပြောတယ်ခင်ဗျအဲ့ဒါနဲ့ပဲမျိုးနယ်မှုကြီးကခွင့်ပြုလိုက်ပါတယ်နောက်တစ်ခုဒီနေ့ညနေဒီကံမောင်ပေါ်မှာဒီကချင်ပြည်နယ်ကလာတဲ့ဒီဒုက္ခတဲ့မျိုးသမီးတွေကဒီငင်းငင်းတွေဆိုပြီးရပြီးတော့ဒီသင်းပြီးပန်းဖြူတွေလုံငင်းတဲ့ဖွဲ့တွေကိုပေးတယ်ခင်ဗျအဲ့မှာတော်တော်များများတော့ယူကြပါတယ်ခင်ဗျ
အဲ့တော့စနပ်ပြစဉ်ကာလတစ်ချောင်းလုံးကိုသူရဆိုးလဲအဲ့မှာသတင်းယူနေရဆိုတော့ဟောစနပ်ပြသူတွေရဲ့သဘောထားတွေကရောဘယ်လိုရှိပါလဲခင်ဗျ
ဒီဆန္ဒပြသူတွေကိုကျွန်တော်မေးကြည့်တဲ့အခါကျတော့တို့အခုလို့ကျွန်တော်ရှင်းပြပါတယ်ခင်ဗျာ
သူကချင်းငင်းငင်းရဲ့အတွက်လမ်းလျှောက်ကြတာပေါ့စစ်ပွဲရရှိနေပြီဒီတိုင်းနေရာဘရောမှငင်းငင်းမှလည်းမဟုတ်အဲ့ဒါကြောင့်အားလုံးကိုးပါအောင်ငင်းငင်းရဲ့အား
လုံးကိုခတ်မဲ့ဆက
်ဆောင်ရွက်ကြတာပေါ့ဟုတ်ပါဘူးဒီတော့ဘယ်လိုလဲ
ပြည်ရည်ရောစီးပွားရေးရောလူမှုရေးရောအားလုံးရပ်တန့်ထားရပါတယ်။ဒီဟာရပ်တန့်အောင်ကြတော့ကျွန်တော်တို့ဘယ်သူမှတာဝန်မယူပေးပါဘူး။ကျွန်တော်တို့ဒီမှာလမ်းပိတ်မယ်ဆိုတဲ့အာမျိုးအနောက်ရပ်ဖြစ်မယ်ဆိုတဲ့အကြောင်းပြချက်မျိုးနဲ့ကျွန်တော်တို့မသွားဖို့တားမြစ်ပါတယ်။အဲ့လိုတားမြစ်တာကိုကျွန်တော်တို့မနာခံနိုင်ပါဘူး။ဒါတရားမျှတမှုရှိပါဘူး။ဒါကြောင့်မလို့ကျွန်တော်တို့ဆက်ပြီးသွားပါမယ်။
သွားပါဆရာ
။ကျွန်တော်တို့ပြည်သူတွေအားလုံးကညီညာရေးကိုဘယ်လောက်ဒေါ်လာတောင်းတနေလဲဆိုတာကိုဒါကိုဒီဘက်ကိုကြည့်ချင်းနဲ့ကြည့်ပြီးတော့မှတဆိုင်ရာအာဏာပိုင်တွေအစိုးရတွေတာဝန်ရှိတဲ့လူတွေအားလုံးသိလိမ့်မယ်လို့ကျွန်တော်ညွှန်လင်းပါတယ်ခင်ဗျာဒီလူတွေကဒီဟာကိုမျိုးမျိုးတားဆီးနှောက်ယှက်မှုတွေမျိုးမျိုးကြားတွေကနေအရေးဆုံးပြီးကျွန်တော်တို့လုပ်ထားတာပါခင
်ဗျာဆန္ဒပြသူတွေအများစုကတော့ဒီကချင်မှာဖြစ်နေတဲ့ designing လုံးမှာဖြစ်နေတဲ့စစ်ပွဲတွေနောက်အထူးသဖြင့်ကချင်မှာဖြစ်နေတဲ့စစ်ပွဲတွေတို့က yes ချင်တယ်ကဘာလို့ဆိုတော့ဒါပြည်တော်တိုင်းရင်းသားချင်းချင်းဖြစ်နေတယ်နောက်ကလေးငယ်တွေမျိုးမျိုးတွေဒုက္ခတော်တော်ရောက်နေခါကျတော့တို့ဒါကိုရက်စီကျင်တဲ့ပြည်သူတွေကမလိုလားလို့ဆိုတဲ့အကြောင်းဒါကဆန္ဒဖုတ်ထုတ်ဖော်တဲ့သဘောပါအားလုံးရဲ့သဘောထားတော့ဒါမျိုးပဲရှိပါတယ်ခင်ဗျာ
ကိုသူရဆုကျေးဇူးအများကြီးတင်ပါတယ
်ဒါကတော့ရန်ကုန်ခြေဆိုင် VUE သတင်းတော်ကိုသူရဆိုးကိုကိုသားညူကဆက်သွယ်မြင့်မြန်ခဲ့တာပါ